ခဏငါတွင်ကအလုရှင်နေနဲ့ရှေ့ပြောင်းအလုသမားတွေပေါ်အကျိုးတရားမှုတွေညော့နေအောင်လှုပ်ဆောင်တဲ့အနေနဲ့ရှေ့ပြောင်းအလုသမားများဆိုင်ရာဥပဒေတိပြဋ္ဌာန်းမှုရက်120နောက်ဆုံးလိုက်ကြောင်းထိုင်းဒုတိယဝန်ကြီးချုပ်ဝစ္စနုခရိယာငမ်ငါတောက်ချာနေမှာပြောပါတယ်အလုသမားဝန်ကြီးနိုင်ငံတော်ကောင်စီအမျိုးသားလူမျိုးရေးကောင်စီကုန်သွယ်ရေးဆိုင်ရာပူးတွဲကော်မတီစက်မှုနဲ့ဗန်လုံငန်းစတဲ့အနေပဲအသီးသီးကတာဝန်ရှိသူတွေနဲ့ဒုဝန်ကြီးချုပ်ခရိယာငမ်တို့အစိုးရအိမ်တော်မှာတွေ့ဆုံအပြီးမှာရက်ရွှေဆိုင်မဲ့ကိစ္စဆုံးဖြတ်ချက်ထုတ်ပေါ်လာတာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်လို့ထိုင်းဝူကြီးချုပ်ပရာယုတ်ချန်အိုချန်ကတော့ဆုံးရှုံးနေနာမှုတွေအတွက်သူ့အနေနဲ့နားလေသဘောပေါက်ကြောင်းအခုလိုရက်ရွှေဆိုင်လိုက်ပြီမဲ့လည်းတချင်ချင်မှာတော့ဥပဒေကိုပြဋ္ဌာန်းကျင့်သုံးသွားရမှာဖြစ်တဲ့အကြောင်းနဲ့တရားမဝင်အလုတ်သမားတွေနဲ့လူမောင်ကိုကုသူတွေကိုတော့ဥပဒေအတိုင်းအရေးယူသွားမှာဖြစ်တဲ့အကြောင်းဝန်ကြီးချုပ်ချန်အိုချာကပြောသွားတာဖြစ်ပါတယ်ဒီတော့တွင်ထိုင်းနိုင်ငံမှာရောက်နေကြတဲ့မြန်မာနဲ့ကမ္ဘောဒီးယားကရွှေပြောင်းအလုတ်သမားတွေတနည်းတနည်းထောင်ထဲချီပြီးတော့ပြန်ထွက်သွားနေကြတယ်လို့ထိုင်းလူဝင်မှုကြီးကြပ်ရေးအဖွဲ့ကတောက်ချန်နေမှာပြောပါတယ်နိုင်ငံသားအလုတ်သမားတွေကိုထိန်းကုပ်မဲ့အမိန့်တရဒီလအစောပိုင်းမှာစတင်အသက်ဝင်ပြီးတဲ့နောက်အခုလိုထွက်သွားနေကြတာဖြစ်ပါတယ်နိုင်ငံသားအလုတ်သမားစီမံခန့်ခွဲရေးဥပဒေအရထုတ်ပြန်တဲ့အမိန့်ဟာဇွန်လ18ရက်နေ့ကစပြီးအသက်ဝင်တာဖြစ်ပါတယ်ဒီအမိန့်ကတရားဝင်အထောက်အထားရှိတဲ့နိုင်ငံခြားသားအလုတ်သမားတယောက်ကိုအလုတ်ခန့်ထားတဲ့အလုတ်ရှင်တစ်ခုဟာဒံငွေထိုင်းဘတ်8သိန်းအမေရိကန်ဒေါ်လာနဲ့ဆိုရင်တော့2,300ကျော်ပေးဆောင်အောင်မှဖြစ်ပါတယ်ဒီတင်းကျပ်တဲ့ပြည်ထောင်ချောင်းစီးပွားရေးလုပ်ငန်းတချို့ဟာတရားဝင်အထောက်အထားမဲ့အလုတ်သမားတွေကိုအလင်းအမြန်ထုတ်ပစ်တာဒါမှမဟုတ်လက်ရှိပြည်ပအလုတ်သမားတွေအတွက်အလုတ်လုတ်ခွင့်လက်မှတ်လျှောက်ထားတာတွေလုပ်နေကြရပါတယ်